အမေရိကန်ပြည်တော်စုမှကိုဗစ် -19 ကဝေစီရဖို့အစားအစာနဲ့စီးပွားကုခရီးဌာန FDA နဲ့တခြားသက်ဆိုင်ရာဌာနတွေရဲ့အတည်ပြုချက်တွေကိုမြင်မြင်ရယူနိုင်အောင်ကြောင့်သိမကြခင်မှာအကာအကွယ်ဆေးတစ်ခုခုရလာတော့မယ်လို့သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောပါတယ
်။ And we're within weeks of getting it, you know, could be 3 weeks, 4 weeks, but we think we have a Johnson & Johnson
ဒီမှာဒီမှာပဲအကာအကွယ်ဆေးရလာပါတော့မယ်။၃-၄ဘက်အတွင်ဖြစ်နိုင်ပါတယ်။ Johnson & Johnson လို Pfizer လို့တကယ်ထိပ်တန်းကုမ္ပဏီကြီးတွေလုပ်ကိုင်နေကြတာမှာသိကိုနီးစပ်နေပါပြီလို့ဖီလာဒယ်ဖီးယားမှာ ABC သတင်းဌာနကကမ္ဘာကထပြုအစီအစဉ်တဲ့ဆွေးနွေးပွဲတစ်ခုအတွင်းသမ္မတထရမ့်ကပြောတော်တာပါအမေရိကန်သမ္မတရွေးကောက်ပွဲကနိုဝင်ဘာလ3ရက်နေ့မှာကျင်းပမှာဖြစ်ပြီးအဲဒီနေ့မတိုင်ခင်မှာကာကွယ်ဆေးဖြန့်ဖြူးနိုင်မယ်လို့သမ္မတထရမ့်ကဆိုတာပါကိုဗစ်ကာကွယ်ဆေးတစ်ခုဒီလောက်မြန်မြန်ရလာနိုင်ကြေပေါ်အမေရိကန်လူထုကျန်းမာရေးဆိုင်ရာတာဝန်ရှိသူတချို့ကသတိပြုပြောဆိုတာတွေရှိထားတဲ့ကြားမှာပဲသမ္မတထရမ့်ကအဲ့လိုပြောတော်တာပါဆွေးနွေးပွဲကိုတက်ရောက်လာတဲ့အထက်ကဘယ်သမရကိုယ်စားလှယ်လောင်းကိုမဲပေးရမယ်ဆိုတာမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေနဲ့ ABC သတင်းဌာနကအစီအစဉ်တင်ဆက်သူ George Stephanopoulos တို့ရဲ့ခက်ခဲတဲ့မိကွန်းတွေကိုလည်းသမရထရမ့်ကပြင်းပြင်းထန်ထန်နဲ့ပြန်တုံ့ပြန်ပါတယ်။ကာယောဂါကြောက်တဲ့ဆော်ပိုင်းကာလာတွေကသူပြောခဲ့ဘူးတဲ့ဒီဗိုင်းရပ်စ်ပိုးဟာသူ့ဘာသာပျောက်ကွယ်သွားပါလိမ့်မယ်ဆိုတဲ့စကားကိုလည်းသမရထရမ့်ကထပ်ပြောခဲ့ပါသေးတယ်။